ပါကစ္စတန်သမ္မတဟောင်းမူရှရဖ်အနေနဲ့လာမယ့်ပါလီမန်ရွေးကောက်ပွဲတွေကိုဝင်ပြိုင်ဖို့အတွက်ပါကစ္စတန်နိုင်ငံကိုပြန်လာတဲ့အခါမှာမူရှရဖ်ကိုလုံခြံတပ်ဖြတ်ဖို့အတွက်ကြိုးပမ်းသွားမှာဖြစ်တယ်လို့ပါကစ္စတန်တာလီဘန်တွေကပြောလိုက်ပါတယ်။စနေနေ့ကထုတ်ပြန်လိုက်တဲ့ဗီဒီယိုတစ်ခုမှာမူရှရဖ်ကိုလုံခြံတပ်ဖြတ်ဖို့အတွက်အဖွဲ့တစ်ဖွဲ့ကိုပြင်ဆင်ထားတယ်လို့တာလီဘန်တာဝန်ရှိသူတွေကပြောထားပါတယ်။သမ္မတဟောင်းမူရှရဖ်ဟာလန်ဒန်နဲ့ဒူဘိုင်းမြို့တွေမှာ၄နှစ်ခွဲလောက်သူ့ဘာသာသူသွားရောက်နေထိုင်ခဲ့ပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာကရာချီမြို့ကိုရောက်ရှိလာမယ်လို့ခန့်မှန်းနေကြပါတယ်။ပါကစ္စတန်နိုင်ငံမှာမူရှရဖ်သမ္မတဖြစ်ခဲ့စဉ်ကာလအတွင်းသူဟာအမေရိကန်နဲ့အနီးကပ်ဆက်ဆံပြီးတော့အမေရိကန်ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကိုထောက်ခံခဲ့တာကြောင့်တာလီဘန်တွေကမူရှရဖ်ကိုဒေါသထွက်ခဲ့ကြပါတယ်။မူရှရဖ်ဟာသူပါကစ္စတန်ကိုပြန်သွားတဲ့အခါမှာအဖမ်းမခံရအောင်အာမခံရထားပြီးဖြစ်တယ်လို့လည်းဒူဘိုင်းမှာစနေနေ့ကပြောခဲ့ပါတယ်။2008ခုနှစ်တုန်းကဝန်ကြီးချုပ်ဟောင်းဘနာဇီယာဘူတိုကိုလှုပ်ချမှုမှာပါဝင်ပတ်သက်မှုရှိတယ်ဆိုပြီးဆွဆွဲခံရတာကြောင့်ဖမ်းဆီးခံရဖို့နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဒါမဲ့သူကတော့ Miss Bhutto ကိုလှုပ်ချမှုမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့ညင်းဆိုထားပါတယ်ခင်ဗျာ။